ခုလာမယ့်2015မှာကျင်းပမယ့်အထူးထူးရွေးကောက်ပွဲမတိုင်ခင်စံပြည်နယ်လောက်ကန်ဒေသတွင်ကတိုက်ပွဲတွေကြောင့်ကိုကန်ဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားလိုက်တဲ့အတွက်ပြည်တွင်းမှာစစ်အုပ်ချုပ်ရေးတကြော့ပြန်လာနိုင်မလားဆိုတဲ့သုံးသပ်မှုတချို့ရှိနေခဲ့တာပါဒေသဆိုင်ရာအခြေအနေတည်ငြိမ်မှရွေးကောက်ပွဲတွေကျင်းပနိုင်မှာဖြစ်လို့ရွေးကောက်ပွဲတွေရှေ့ဆိုင်နိုင်ခြေရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကလည်းပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်
လောက်ကင်တိုက်ပွဲတွေကြောင့်ကိုကန့်ဒေတာမှာအရေးပေါ်အခြေအနေကျင်းညာတာတွေဒေတာရင်းတည်နေမှုစေုပ်ချုပ်ရေးကျင်းညာတာတွေရှိလာတဲ့အတွက်2015ရွေးကောက်ပွဲကျင်းပနိုင်ရည်မှာစိုးရင်စရာရှိနိုင်မလားဆိုပြီးတော့ပြည်တွင်းနိုင်ငံရေးအတိုင်းဝန်ကြားစိုးရင်ပူပန်နေကြတာပါ2015ရွေးကောက်ပွဲနီးလာလေလေပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေရှုပ်ထွေးလေလေဖြစ်လာတာဟာစစ်တပ်ရဲ့ခန့်ကန်တာကိုပို့ပြီးတော့ကြီးမားလာနိုင်တဲ့သဘောတွေဖြစ်လာတယ်လို့68မျိုးဆက်ညီညာရေးနဲ့ပြည်တွင်းလူမှုအဖွဲ့အစည်းကကောင်းဆောင်တူဖြစ်တဲ့ကိုမြအေးကပြောပါတယ
်အဲ့တော့ဒီ2015ရွေးကောက်ပွဲနီးလာလေလေပြဿနာတွေရှုပ်ထွေးလာလေလေတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီခုနပြောလို့ပေါ့ဒီတက်ခဲ့အခန်းကဏ္ဍကြီးမားလာလေလေဆိုတဲ့ပုံစံမျိုးတော့မရောက်စေချင်ဘူးလေ။နော်ဆိုတာဟာအဲ့တော့ဒါပေမဲ့မရောက်စေချင်ဘူးလားဆိုလို့မရောက်စေချင်လို့အခြေအနေတွေကိုလုံးပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်အခြေအနေကိုလုံးနဲ့တာစုကြည့်တော့ကျွန်တော်ရဲ့နိုင်ငံရေးအမြင်ပေါ့အကျော်ကဲချက်ချက်ရတယ်နော်။အဲ့ဒီဘက်ပိုင်းကိုကျွန်တော်ဟိုတာစုနေတဲ့သဘောမျိုးတွေသွားတွေ့တယ်ဒါဒီခံတီးယူလို့ပဲဖြစ်ဖြစ်သူ့ဘာသူပဲဖြစ်လာတာဖြစ်ဖြစ်အဲ့လိုအခြေအနေမျိုးတွေသွားတွေ့နေအောင်ပေါ့နော်။ဟောဒါတော့နိုင်ငံရေးအသိရှိရှိနဲ့အားလုံးဒီငင်ငင်နဲ့ဖြတ်တန်းကြဘူးတော့လူမဲလို့ထင်တာပဲဟုတ
်ကိုမြိုင်လိုပဲ2015ရွေးကောက်ပွဲအောင်မြင်မကျင်းပနိုင်မှာစိုးရိမ်နေတော့တူကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီရောက်ခလာဥက္ကမောင်ဆွေပါ
2015ကိုဖြတ်တန်းမှုတဲ့ညီရီယာအောင်မှုဖြတ်တန်းခြင်းဘူးလားအဲမဖြတ်တန်းနိုင်အောင်ပဲလုပ်မနေတာလားအခြေခံဥပဒေမပြင်ပေးဘူးဆိုရင်2015ဖြတ်တန်းလို့မရအောင်ပဲလုခအောင်လုပ်မှာလားဆိုတဲ့ဒီလမ်းမော်ဟိုဘော့အားဒီဘော့ street smart ဒီဘော့ဒါဒီကိုပဲပြန်ပြီးတော့အသက်သင်းမှုပြိုင်ငယ်ကြီးတွေလားဆိုတော့ကျွန်တော်ဒီဟာကကနော်မပြောနိုင်ဘူးစဉ်းစားချင်းစဉ်းစားကြည့်ရင်တော့အဲ့လိုကျွန်တော်တွေ့နေရတယ်ပေါ့ရအစားအနာတွေကြားလာတာတွေ့ရတာပေါ့
ဥက္ကမောင်စီပြောတာပါလက်ရှိအခြေအနေမှာဖြစ်နေတဲ့ကိုကန့်ဒေတာရင်းတိုက်ပွဲတွေဟာပြည်တော်စုရအတွက်နိုင်ငံရေးပြဿနာတစ်ခုအနေနဲ့အဆရှာတယ်လို့ဖြစ်နေတယ်လို့သုံးသပ်သူတို့ကတော့မော်မီကွန်မြူနစ်ပါတီကရဲဘော်ဖိုးတန်ကြောင်ဖြစ်ပါတယ
်ဒီကိုကန့်ကိစ္စပေါ်လာတဲ့အခါကျတော့သူတို့ကအဲ့ဒါကိုအခွင့်ကောင်းယူပြီးတော့နော်နောက်ထပ်ပြဿနာတစ်ခုတိုက်ပြီးတော့ပေါ်လို့ရအောင်လှုပ်လာတယ်လို့ပြောတယ်နောက်ထပ်ပြဿနာပါလဲဆိုတော့အဲ့ဒါကပူဆူးတယ်အဲ့ဒါကတော့ဟိုတရုတ်နဲ့နိုင်ငံရေးပြဿနာဖြစ်အောင်အာယူဒီပါတီဆွတ်ထောင်းခံဒီနေတဲ့ဒီလိုတိမသူသူဒီသမားပါသူနေသမားဆက်မဖြစ်စေချင်သိရှင်သာသိပြီဟိုဦးသိသိဆိုတာဒီကိစ္စကိုအပြည့်စုံမသူတို့မသိရမဟုတ်ဘူးသိရတာနဲ့သူတို့တင်းခံကြီးနေတယ်တရုတ်နဲ့သူတို့နဲ့ဆက်ဆံမှုကအများဆုံးပဲအပြည့်ရတာနဲ့တင်းဒီလိုကြီးကဖန်နေနေတာလေဆင်တာဟာကျွန်တော်တိုက်ကြည့်တဲ့ဟိုကောင်းနေတာမဟုတ်ဘူးလို့ကျွန်တော်တော့အဲ့လိုမြင်နေတယ
်အချိန်နဲ့မှာပဲရွေးကောက်ပွဲကျင်းပရမယ်ဒေတာတွေမှာတင်ပြမှုမရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပလို့မရပဲချွတ်ဆိုင်ရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြီးကပြောပါတယ
်ဘယ်နေရာဖြစ်ဖြစ်နော်ဘယ်နေရာဖြစ်ဖြစ်မဲဆွေစီအဝေးလုပ်တဲ့ပါတီတွေအကုန်လုံးကိုယ်စားလှယ်တွေအကုန်လုံးနော် equal right ရမယ်အေးချမ်းချမ်းနဲ့စီလုံးရမယ်ပါတီတိုင်းကစီလုံးရမယ်ကိုယ်စားလှယ်တိုင်းကအဲ့မှာစီယုံလို့ရမယ်အဲမဲထဲမဲ့မဲဆန္ဒရှင်တွေကလည်းမဲထဲတဲ့အခါကျရင်လွတ်လွတ်လပ်လပ်နဲ့ဘယ်သူမှအချင်းချင်းမခံဘူးလွတ်လွတ်လပ်နဲ့ထဲလို့ရမယ်ဆိုလို့ရှိရင်အဲရွေးကောက်ပွဲလုပ်လို့ရတယ်မဟုတ်ဘူးဆိုရွေးကောက်ပွဲလုပ်လို့မရဘူး
တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေတာတဝိုက်မှာဖြစ်နေတဲ့တိုက်ပွဲတွေဟာနယ်စပ်လုံခြုံရေးနဲ့ဒီငင်းရေးကိုထိခိုက်စေပြီးတော့ညီညာရေးအတွက်တွဲဆုံဆွေးနွေးမှုဖြစ်ရှာဖို့တရုတ်ဆိုရကဖေဖော်ဝါရီလ10ရက်နေ့ကတိုက်တွန်းလိုက်ပါတယ်ဒါအပြင်ချင်းနေတွေကိုတရုတ်ဆိုရကအနီးကပ်စောင့်ကြည့်နေပြီးတော့တရုတ်မြန်မာနယ်စပ်ညီညာရေးလုံခြုံရေးနဲ့ဒီငင်းရေးရဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်ကိုကန့်ဒေတာပြိပခပုံမှုဆိုးရလာတဲ့အတွက်ဖွဲ့စည်းပုံအရစေအုပ်ချုပ်ရေးကြီးညာချက်ကိုတမရဦးသိန်းစင်ဆိုးရကဖေဖော်ဝါရီလ18ရက်နေ့ကကြီးညာခဲ့တယ်လို့တချိန်တည်းမှာပဲမြန်မာနယ်စပ်ဒေတာထိတိုက်ရင်ဆိုင်မှုအခြေအနေတွေပြင်းထန်လာတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကလည်းအင်္ဂါနေ့ကထုတ်ဖော်ပြောဆိုထားတာပါခင်ဗျ